ထိုင်းမြန်မာနယ်စပ်မဲဆောက်ဒေသတွေမှာရှိတဲ့မြန်မာစာသင်ကျောင်း54ကျောင်းကဆရာဆရာမ300ကျော်တက်ရောက်ခဲ့တဲ့ကမ္ဘာဆရာများနဲ့အထင်းမဲ့အခမ်းအနားကျင်းပပြုလုပ်ရတဲ့ရွေးချက်ကိုမြန်မာရွှေပြောင်းဒေသဆရာဆရာမများအစီအုံ BMTA ရဲ့အတွင်မူဒေါ်စန္ဒဝင်းကအခုလိုပြောပါတယ
်ကျမတို့ဆရာဆရာမများနေကျင်းပရတဲ့ရွေးချက်ကဆရာဆရာမတွေရဲ့ဂုံသိက္ခာဟာနော်ဘလောက်တောင်ပဲကဘာကအဓိကထားပြီးတော့ဂုံသိက္ခာညှင့်တင်ပေးနေတယ်ဆိုတာကိုလည်းကျမတို့ဆရာဆရာမတွေကိုသိစေချင်တယ်နော်ကျမတို့လုပ်နေတဲ့အလုပ်ဟာဒီမှာတရားမဝင်လာပြီးတော့အလုပ်လုပ်နေရပြီးတော့ခံစားမှုဘာမှမရှိပေမဲ့လေဒီဆရာဆရာမတွေရဲ့ဂုံသိက္ခာဟာအားလုံးကအတိမတ်ပြုထားရတဲ့ဖြစ်အောင်ပိုတန်ဖိုးရှိပါလားဆိုတော့ကျမဆရာဆရာမတွေများကိုသိစေချင်တယ်ဒါကြောင့်ကျင်းပရတာဖြစ်ပါတယ်
အော်တိုဘာလ9ရက်နေ့ဟာကမ္ဘာဆရာများနေ့ဖြစ်ပါတယ်။မြန်မာရွှေပြောင်းဒေသဆရာဆရာမများအစည်းအရုံးကဒီကနေ့စတင်တဲ့ကမ္ဘာဆရာများနေ့အထိမ့်မဲ့ခန်းနာကိုအော်တိုဘာလ9ရက်နေ့အထိ2ရက်ကြာကျင်းပမှာဖြစ်ပါတယ်။အခုခန်းနာကိုတက်ရောက်လာတဲ့တက္ကသိုလ်ထိုင်းပညာရေးဝန်ကြီးဌာန MOE ရဲ့ဒုတိယဒါရိုက်တာမဏိဒါကမက်ဆောက်ဒေသတွင်းကမြန်မာစာသင်ကျောင်းတွေထိုင်းနိုင်ငံတွင်တရားဝင်ပညာဆက်လက်သင်ကြားနိုင်အောင်သူတို့အနေနဲ့ကြိုးပမ်းဆောင်ရွက်နေတယ်လို့အခုလိုပြောကြားခဲ့ပါတယ်။
ทางสำนักงานเขตพื้นที่การศึกษาเขต2นะคะให้การสนับสนุนตลอดค่ะนะคะถ้าบางเรื่องนะคะถ้าเรานะช่วยได้เราช่วยได้ทุกเรื่องนะคะถ้าถูกต้องนะคะตามระเบียบของกฎหมายไทยเนี่ยเราช่วยได้หมดเลยนะคะก็คือเต็มที่เลยนะคะเต็มที่ค่ะ
သူပြောသွားတာကတော့မက်ဆောက်ဒေတာရင်းကမြန်မာစာသင်ကျောင်းတွေတရားဝင်ပညာသင်ကြားနိုင်မှုထိုင်းအစိုးရပညာရေးဝန်ကြီးဌာနတက္ကသိုလ်ထိုင်းပညာရေးဝန်ကြီးဌာန MOE ကစာရေးတင်ပြထားကြောင်းနဲ့အခုလက်ရှိမြန်မာစာသင်ကျောင်းတွေကဆရာဆရာမတွေအတွက်အရေးချင်းမြင့်တင်တဲ့အနေနဲ့ကျောင်းဆရာသင်တန်းနဲ့စီမံခန့်ခွဲမှုသင်တန်းထိုင်းဘာသာရဲ့နဲ့သိပ္ပံဘာသာရဲ့ဆရာသင်ကြားမှုသင်တန်းတွေပေးပြီးပံ့ပိုးကူညီနေမှုတွေရှိပါတယ်ဆက်လက်ပြီးသူတို့အနေနဲ့မြန်မာစာသင်ကျောင်းတွေပညာဆက်လက်သင်ကြားနိုင်ရေးအတွက်ကူညီမှုတွေတက်နိုင်သလောက်လှုပ်ဆောင်ပြီးသွားမှာလို့ပြောကြားသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမဲဆောက်ဒေသတွင်းကမြန်မာစာသင်ကျောင်းတွေကကလေးငယ်တွေအထက်တန်းတွင်ပညာရေးနဲ့အတတ်မဝင်ကျောင်းပညာရေးဆရာတွေသင်ကြားနိုင်မှုနဲ့အဲ့ဒီစာသင်ကျောင်းတွေထိုင်းနိုင်ငံတွင်ပညာဆက်လက်သင်ကြားနိုင်မှုအတွက်အဓိကလိုအပ်တဲ့အခြေအနေကိုဒီကနေ့ပြုလုပ်တဲ့ကမ္ဘာ့ဆရာများနဲ့အခမ်းအနားကိုတက်ရောက်လာတဲ့မြန်မာရွှေပြောင်းအလုပ်သမားများပညာရေးကော်မတီ BNWEC ဥက္ကဋ္ဌဆရာမနော်ဖောတွေကအခုလိုပြောပြပါတယ်။
ခုဒီဆရာဆရာမတွေနဲ့ចောင်းသူចောင်းသားတွေရဲ့အနာကအတိကအရေးကြီးဆုံးချက်အတော့အခုကျမတို့ဒီအထက်တန်းပညာရေးစနစ်ကိုမြင့်တင်နိုင်ဖို့နောက်တစ်ခုကတော့ဒီထိုင်းအနာပါရေကနေပြီးတော့ဒီကျမတို့ရဲ့မာဂရက်ပညာရေးចောင်းကလေးတွေကိုပို့ပြီးတော့အတိအမှတ်တည်ဝင်ဖြစ်နိုင်အောင်လုပ်ပေးဖို့အဲ့ဒါကိုပဲကျမတို့မျှော်လင့်နေပါတယ
်ဒီကနေ့စတင်ကျင်းပတဲ့ကမ္ဘာဆရာများနေ့အထိမ့်မဲ့ခန်းနာကိုမက်ဆောက်ဒေသတွင်းကမြန်မာဆရာဆရာမများအပါအဝင်အပိဒါ900နီးပါးတက်ရောက်ခဲ့ပါတယ်။ထိုင်းနိုင်ငံမက်ဆောက်ဒေသတွင်းမှာမြန်မာစာသင်ကျောင်းပေါင်း54ကျောင်းကျော်ရှိနေပြီးအဲ့ဒီကျောင်းတွေကမြန်မာနိုင်ငံသားကလေးငယ်1000ဝန်းကျင်ကိုဆရာဆရာမ900ကျော်ကပညာသင်ကြားပေးနေတာဖြစ်တယ်လို့မြန်မာရွှေပြောင်းဒေသဆရာဆရာမများအစည်းအရုံး BMTA ရဲ့တာဝန်ရှိသူတွေကပြောကြားကြောင်းပါခင်ဗျာ။